Shangri-La Dialogue လို့ခေါ်တဲ့ရှေ့တောင်အာရှဒေသအတွင်းနိုင်ငံအာရှဒေသတွင်းနိုင်ငံတွေနဲ့လုံခြုံရေးဆိုင်ရာအစည်းအဝေးကိုတက်ရောက်ဖို့စင်ကာပူကိုရောက်ရှိနေတဲ့အမေရိကန်ကာကွယ်ရေးဂျင်မက်တစ်ဟာဒီနေ့စင်ကာပူဝန်ကြီးချုပ်လီရှန်လုံးနဲ့တွေ့ဆုံခဲ့တယ်လို့မြန်မာဘာဝင်ရှေ့တောင်အာရှနိုင်ငံတွေကပုံသွေးဆိုင်ရာထူးခြားရာရှိတွေနဲ့လည်းအစည်းအဝေးတိုင်ရင်တခြားတွေ့ဆုံခဲ့ပါတယ်ဗီယက်နမ်ကာကွယ်ရေးဝန်ကြီးနဲ့ဒီနေ့အစောပိုင်းတွေ့ဆုံတဲ့နေရာမှာတော့အရှိတောင်အာရှဒေသလုံခြုံရေးအတွက်အမေရိကန်ပြည်ထောင်စုဘက်ကဂတိကဝင်နဲ့အညီဆက်လက်ဆောင်ရွက်သွားမယ်ဆိုတာကိုကာကွယ်ရေးဝန်ကြီးမက်တစ်ကထပ်လောင်းအတည်ပြုပြောပါတယ်လာမယ့်ဇွန်လ12ရက်စင်ကာပူမှာအမေရိကန်သမ္မတတော်နဲ့ထရမ့်နဲ့မြောက်ကိုရီးယားကောင်ဆောင်ကင်ဂျုံအွန်းတို့တွေ့ဆုံနိုင်ခြင်းရှိရသည့်ထိပ်သီးဆွေးနွေးပွဲကျင်းပဖို့ပြင်ဆင်နေချိန်မှာပဲအမေရိကန်ကာကွယ်ရေးဝန်ကြီးဂျင်မက်တစ်စင်ကာပူကိုတွားရောက်တာပါဒါကြောင့်လည်း၃ရက်ကြာကျင်းပမယ့်ဒီဆွေးနွေးပွဲမှာကိုရီးယားကျွန်းဆွယ်နျူကလီးယားကင်းစင်ကိစ္စကိုဦးစားပေးခြင်းနဲ့ထည့်သွင်းဆွေးနွေးလိမ့်မယ်ဆိုပြီးတော့အကဲခတ်တွေကခံမှန်းထားကြပါတယ်အချိန်တည်းမှာပဲတရုတ်ဆိုရကဒူပါရှိကြညာပြီးတော့အိန္ဒိယနိုင်ငံတွေနဲ့ရေပိုင်းနဲ့အငြင်းပွားမှုတွေရှိနေတဲ့တောင်ပြုတ်ပင်လယ်အတွင်းမှာပြည်ခေတ်တော်ရပိုင်းတို့ကအမေရိကန်ရေတပ်တင်ပေါ်ကြီး20ဖြတ်ပေါင်းခဲ့တာနဲ့ပတ်သက်ပြီးတော့လည်းတရုတ်နဲ့အမေရိကန်ပြည်ထောင်စုအကြားတွဲမှမှုတွေတိုးနေတဲ့အချိန်နဲ့လည်းတိုက်ဆိုင်နေပါတယ်။စင်ကာပူမှာကျင်းပနေတဲ့ Shangri-La Dialogue လုံခြုံရေးဆွေးနွေးပွဲကိုမြန်မာနိုင်ငံကအမျိုးသားလုံခြုံရေးအကြံပေးပုဂ္ဂိုလ်ပြည်ထောင်စုဝန်ကြီးဦးတောင်ထွန်းလည်းတက်ရောက်နေပါတယ်ရှင်။